ဖြစ်စီမူဝါဒကိုအဓိကတုံ့ပြန်ဆောင်နေတဲ့အိန္ဒိယအစိုးရကအင်းကြီးချင်းမြန်မာနိုင်ငံစစ်တွေစစ်တမ်းကုတ်ကဲမှုကိုတာဝန်ယူဆောင်ဖို့အသင့်ဖြစ်နေပြီလို့ပြောပါတယ်။စစ်တွေစစ်တမ်းကအခြေခံအဆောက်အုံတွေကိုအိန္ဒိယအကူအညီနဲ့တိစောက်တာဖြစ်ပြီးအခုစတင်လက်ပတ်ဖို့အသင့်ဖြစ်နေပြီလို့အိန္ဒိယအစိုးရရေချောင်းနဲ့ကုန်းလမ်းတရီပို့ဆောင်ရေးဆိုင်ရာဝန်ကြီးမန်ဆူအယ်မန်ဒါဒူရီယာကအိန္ဒိယအမတ်တော်အမတ်ရဲ့အမည်ကိုစာနဲ့ပြန်လည်ဖြည့်ကြားခဲ့တယ်လို့စပတ်နစ်သတင်းမှာဖော်ပြပါတယ်။စစ်တွေစစ်တမ်းတိစောက်ရာကလန်ဘက်ဆောင်စီမံကိန်းအစိုးရတခုဖြစ်ကြောင်းနဲ့ဒီစီမံကိန်းကိုအိန္ဒိယနဲ့မှာနှစ်နိုင်ငံရေလန်းကုန်းလမ်းတရီပို့ဆောင်ရေးအတွက်ရည်ရွယ်လှုပ်ဆောင်တာဖြစ်ပြီးစစ်တွေစစ်တမ်းနဲ့အိန္ဒိယအစိုးရကစစ်တမ်းတွေအားလုံးကိုနှစ်နိုင်ငံကုန်သင်းမော်တွေအတွက်အသုံးပြုမှာဖြစ်ကြောင်းဝန်ကြီးကပြောပါတယ်။ဒါပြင်ဒီစီမံကိန်းကလည်းအိန္ဒိယအရှိမြောက်ဒေသအတွက်ဆက်သွယ်လမ်းကြောင်းတစ်ခုဖြစ်လာစေပြီးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေရလာစေဖို့ဖြစ်ကြောင်းလည်းပြောပါတယ်။စစ်တွေစစ်တမ်းနဲ့စစ်တွေပလောက်ဝကုန်သွယ်ရေးကြောင်းလမ်းအတွက်စီစဉ်ကုတ်ကဲမှုဆိုင်ရာသဘောတူစာချုပ်ကိုမနစ်ကအောက်တိုဘာ22ရက်မှာအိန္ဒိယနဲ့မှာနှစ်နိုင်ငံချုပ်ဆိုခဲ့တာဖြစ်ပါတယ်။ဒီဥဆိုးရဲ့စီးပွားရေးဇင်းကြံနဲ့ကမ္ဘာလမ်းစီမံကိန်းဒဏ်ရာစာရုပ်တင်နေတဲ့အိန္ဒိယက8000အကျပ်နိုင်ငံတွေနဲ့ဆက်သွယ်ရေးပြင်ထန်လုပ်ဆောင်လာနေတာဖြစ်ပါတယ်။